နှစ်ဆယ့်နှစ်ရက်နှစ်လနှစ်ထောင်နှစ်ဆယ့်နှစ်ခုနှစ်ဖြစ်တဲ့ဒီကနေ့မှာဆရာနာရှင်စန့်ကျင်တဲ့အနေနဲ့ပြန်လည်ဆူယုံနှစ်ချောင်းလုံးစီကားတပိတ်ဆိုပြီးဆန္ဒပြပွဲတွေရန်ကုန်မြို့အပါအဝင်မြို့တချို့မှာလုပ်ခဲ့ကြပါတယ်လုံခြုံရေးတင်းကြပ်ထားတာကြောင့်တချို့နေရာတွေမှာတော့ပျောက်ကြားတပိတ်ပုံစံနဲ့ဆန္ဒပြခဲ့ကြပါတယ်အခြေအနေတွေကိုစုစည်းထားတဲ့ရန်ကုန်ကပေးပို့တဲ ဆိုပြီးတော့စစ်အာဏာသိမ်းမှုစတင်သူတို့ချို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နှစ်ချောင်းလုံးစီကားတရိတ်မှာအုတ်ထောက်ဆောင်နာ၊ခမောက်ဆောင်နာ၊မျက်နှာမှာတနခပကွဲကြားလိမ့်နာနဲ့လက်ထဲမှာပန်းတွေကန်ပြီးဒီလုံရှားမှုမှာလူမှုပါဝင်လာဖို့အတွက်လူမှုကွန်ရက်တွေပေါ်မှာစော်အုပ်မှုတွေရှိခဲ့ပါတယ်။
စစ်ကောင်စီဘက်ကလည်းဒီနေ့လုံခြုံရေးကိုအရင်နေ့တွေထက်ပိုပြီးတော့ထင်တာမြင်တာခြားထားပါတယ်။ရန်ကုန်မြို့ကတနေရာမှာလူငယ်တွေဥဆောင်ပြီးတော့စီကားတစ်ဖက်ကိုလှုပ်ခဲကြတာမှလူစုကလည်းပါဝင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်။ကျွန်တော်တို့တတိယထားတာပေါ့ဗျ။ဒါကြောင့်လဲဆိုတော့ဟိုသူတို့ဘက်ကဟိုဒီနေ့မှာပုံမှန်ထက်ကိုပကာရဲများတယ်ရောက်ဖို့တွေ မဲ့လေဟိုလူလူရဲ့ယင်ထဲမှာတော်လိုင်းကြီးစိတ်ကြောက်ရှိပြီးသားဆိုကျွန်တော်ထင်တဲ့အတိုင်းပါပဲကျွန်တော်တပိတ်ကြီးထွက်လာရင်လက်ခုပ်တီးချိုးလို့ရရေးတချို့ကပြေးလာကြရေးပေါ့နော်သူဘတ်ကားမတိုင်းမှာစောင့်နေလူတွေလည်းပြေးလာပြီးလာပြီးတော့ဝင်းရံကြရေးအဲနောက်တော့ကားကြီးကဆက်တို့ကတို့အလိုလျောက်ဟိုလာလာဖြိုခွင်းတော့မှာကန့်နပိတ်ပြီးအနေတိုင်းမျိုးတွေမှာတော့တို့ပတ်ဝင်ပေးထားတာပေါ့ဗျာအဲအဲ့လိုမျိုးတွေကကျွန်တော်တွေ့ရတဲ့ကျွန်တော်ဟိုချက်ကောင်းစီဘက်ကိုကျွန်တော်ကဒီလိုဟာလဲကျွန်တော်အဆိုင်တဲ့ကိုအတိအကျနဲ့လုံနိုင်ရဲ့လို့ကျွန်တော်ပြောချင်ပါဗျာ
စီကားတပိတ်လုပ်ဖို့ဆန္ဒပြသူတွေဆော်ဩထားတဲ့မန္တလေးမြို့မှာလည်းဒီနေ့စစ်ကောင်စီတပ်တွေကလုံခြုံရေးတိုးမြှင့်ထားသလိုလမ်းတွေတစ်လျှောက်အရဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလှည့်လည်နေတယ်လို့မန္တလေးမြို့ကတယောက်ကပြောပြပါတယ
်အဆက်ဆက်ကယူနီဖောင်းတွေတက်တယ်ဗျဟိုယူနီဖောင်းတွေနဲ့ရောအရဝတ်တွေထဲမှာပေါ်လို့ရေးခိုင်းနေဟိုရှက်ပြီးတော့ဆက်တယ်ပေါ့ဆက်ခိုင်းနေလည်းရက်ပြီးတော့ဆက်တယ်ပေါ့
မနေ့အစောပိုင်းမှာမန္တလေးတန်ခါတမကဆရာတော်တွေကတွန်းလှန်ချမဲ့ဆွန့်ခံကြတပိတ်ဆိုပြီးတော့နှစ်ချောက်လုံးကြီးအထိန်အမှတ်ဆွန့်ခံခြင်းနဲ့ဆရာနာရှင်စန့်ကျင်ရေးစံတာပြခဲ့ကြပါတယ်။မုံရမြို့မှာတော့ဒီကနေ့မနေ့အာယုံတက်ချိန်၃နာရီလောက်ခဲကစစ်ကောင်စီတပ်တွေကလုံခြုံရေးတင်းချက်ထားပြီးတော့စံတာပြအခွဲတွေထွက်လာကိုကျင်းပုံးဝတ်စောင့်နေရမျိုးတွေရှိခဲ့တယ်လို့မုံရမြို့လူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီကခေါင်းဆောင်တယောက်ဖြစ်တဲ့ကိုအားကူးကပြောပါတယ်။ဒီကနေ့မနေ့အစောပိုင်းမှာမုံရပင်မတပိတ်နဲ့အတူမုံရမြို့နယ်အခြေခံကျောင်းသားများတမကမုံရလူငယ်များအစီအယုံနဲ့ရက်ွက်တွေပြည်သူတွေပူပေါင်းပြီးတော့ကြောက်ကလန်း၊တာစီလန်း၊ဗန္ဒူလလန်း၊ပေစစ်စဲလန်းနဲ့ဘုဒ္ဓဆောင်လန်းတို့မှာဆရာနာရှင်စန့်ကျင်ရေးစာရွက်တွေဖြန့်ကျဲတာ၊ပန်းတွေကျဲတာတွေပြုလုပ်ခဲ့ကြပါတယ်။မနေ့9နိုင်လောက်ကလုပ်ခဲ့တဲ့ဘုဒ္ဓဆောင်လန်းလှုပ်ရှားမှုမှာတော့စစ်ကောင်စီတပ်တွေကတပိတ်အဖွဲ့ဝင်တချို့ကိုကားနဲ့တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးဖို့လုပ်ခဲ့ပေမဲ့အဖမ်းခံခဲ့ရတာမရှိဘူးလို့ကိုအားကူကပြောပါတယ်
။ဒီချက်ကလည်းမမှကျဲခဲ့တယ်။အဲ့ဒါကျဲအချိန်မှာနောက်ကနေအရဝတ်အိမ်ကြီးကနဲ့လိုက်ပြီးတိုက်တယ်။သူတို့ကားနဲ့တိုက်တယ်။ပြင်ကားရဲနဲ့လူတယောက်ကလက်ဆက်ပြီးဒီလိုတိုက်ခေါ်သွားတယ်။အဲ့ဒီအချိန်မှာကြံကောင်းနေတော့သူတို့ကားကဆက်ချုံနေတော့လားဒိမ့်ပေါက်သွားတာမသိဘူး။ကားကြောက်ထွက်ထွက်ကြပါ။အဲ့ဒီကလမ်းလျှောက်ထဲနေနော်။တယောက်ကမိစိုက်ကရက်ွက်ထဲဝင်ပြေးလိုက်တယ်။အဲ့ဒီနောက်ကကျန်နေတဲ့တယောက်ကကိုယ်ဝဲဆောင်နဲ့အမျိုးသမီးကအကူလာတဲ့အမျိုးသမီးကဒီရမ်းမှလမ်းကျုံနဲ့ဆိုင်ကယ်ကိုသူ့တွဲခေါ်ဖို့ကူညီတောင်းတယ်။ဒီသူ့တက်လိုက်တဲ့အချိန်မှာသူ့လက်ထက်နေစီပန်းလေးကိုမြင်ပြီးတော့မလိုက်ခဲနဲ့လုံးထုတ်တယ်ဆိုပြီးတော့အိုက်ကောင်မကြီးတွဲချလိုက်တယ်။အဲ့ဒီအချိန်ရောအချိန်မျိုးရောနဲ့အိုက်ကောင်မကြီးကကိုယ်ကိုပြတ်သွားတယ်။ကိုယ်ကိုပြတ်တဲ့တည်းကတကယ်တော့သူကဒီနေ့လည်းပိုင်းတမန်လာကမှကုန်ဆန်းလို့ရပါရှင
်။မော်ရွာစီကားတပိတ်ပါပါဝင်တယ်လို့ယူဆသူတချို့ဖန်ကြီးခံရတာလည်းရှိခဲ့ပါတယ်။
သေးတယ်ပါကြီးတရား already လမ်းမှာတရားဖန်သွားတယ်။ဘုရားရတာအဝမတရားဖန်သွားတယ်။ဒါမှမဟုတ်ဘူးတစ်ခါနေလို့ဆိုပြီးဖန်သွားတယ်။မနေ့တော်ရီတိုင်းမှာအင်းရပစ်ချဲမှာတရားဆက်လက်ပြီးဖမ်းပါတယ်။ပေါက်ဖြိပါတယ်။ဘောကဒီအဆက်ပြတ်နေတယ်ဆိုတော့သူရဲ့နောက်တစ်ယောက်ကမနေ့ရောက်အခုခုသွား။အင်းရတက်ကလက်ဖိတိုင်းထဲမှာအဲ9နာရီကျော်10နာရီလောက်ကရှန်ရင်းနဲ့လက်ဖိတိုင်းမှာတရားဆက်ဖမ်းပါတယ်။လူတွေကတော့တော်တော်များများဖမ်းပြီးဆိုင်တယ်
။ဒီကနေ့နှစ်ချောင်းလုံးအထိမ့်မှစီကားတပိတ်ကိုကလေးနောင်းလုံးတရက်မိထီလာဖားကတ်လက်ပရောင်းမိုးညင်းပခုတ်ကူကနီဘုဒ္ဓလေရေစကြိုဝက်လက်ဒီပရင်ခင်ဦးမတရားအရာတော့ကျင်းတော်ပင်ဆလင်းကြီးရွှေဖို့စတဲ့ဒေသတွေမှာလည်းပြုလုပ်ခဲ့ကြပါတယ်